America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2018ခုနှစ်ဇန်နဝါရီလ29ရက်စနေနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ16.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီကနေ့ညဘက်သတင်းတွေကိုမအေးတနာကျွန်တော်အတူကြီးညာပေးသွားမှာပါအာဖဂန်နစ္စတန်မြို့တော်ကဘူးမှာကာဗွန်ခွဲတိုက်ခိုက်မှုကြောင့်လူ40ထက်မနည်းသေဆုံးသွားပါတယ်စီးရနိုင်ငံကခတ်တက်ခဲ့ရေးသမားတွေရဲ့ဒေသတွင်ဒီတပ်ဖွဲ့တွေတိုးစေလွတ်သွားမှာဖြစ်တယ်လို့တူရကီသမ္မတရစ်ချတ်တီအာဒဝန်ကပြောဆိုလိုက်ပါတယ်ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှားဖောင်းရင
်ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်အကြောင်းအရာတွေထဲကတော
့ I think she's changed but she's assumed power she wants to get reelected she's afraid to confront the military that basically handlesNational security.
ဂျွန်ဆန်စုကြည်အာနာယပြည်နောက်သဘောထားယက်တီချက်ပြောင်းလဲသွားတဲ့အကြောင်းပြီးခဲ့တဲ့ရက်ပိုင်းကမှရခိုင်ပြည်နယ်အရေးနိုင်ငံကအကြံပေးအဖွဲ့တွေကနေနှုတ်ထွက်ခဲ့တဲ့အမေရိကန်ဝါရင့်တန်တမန်ဟောင်းဘစ်ရစ်ချတ်ဆန်ပြောသားတာပါဆက်သွယ်မြန်မြန်ကန်ပြည်စုံကိုတင်ပြပြီးမှနားဆင်ကြရပါမယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မအေးတနာကျော်တို့ပြောပြပေးပါမယ်ရှင်
အာဖဂန်နစ္စတန်မြို့တော်ကဘူးကလူစီကားရရက်မှာအထေကန်ကားဘုံခွဲတိုက်ခိုက်တာကြောင့်လူ40ထက်မနည်းသေဆုံးသွားပြီး150လောက်ဒဏ်ရာရသွားတယ်လို့အာဖဂန်ကျန်းမာရေးဌာနပြောခွင့်ရဝါဟစ်မဂျာရူကသတင်းမီဒီယာတွေကိုပြောပါတယ်မြို့လေပိုင်းကပြည်သေးရေးရုံးဟောင်းသားမှာဒီကနေ့ပောက်ကဲခဲ့တဲ့ဘုံကြောင့်တက်လာတဲ့မိခိုးတွေကိုအဝေးကရောလှမ်းမြင်ရတယ်လို့မြင့်မြင့်သက်သူတွေကပြောပါတယ်အထေကန်ဘုံခွဲသမားဟာဖောက်ခွဲပစ္စည်းတွေအပြည့်တင်ဆောင်လာတဲ့အရေးပေါ်လူနာတင်ကားနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တာလို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရနတ်စရက်ရာဟီမီက VOA ကိုဒီပြပြောဆိုရတဲ့အတိမပြုနိုင်သေးတဲ့သတင်းတွေအရတော့တည်ဆုံးသူအရေးအတွက်ဟာတိတဲ့များများလိမ့်မယ်ဆိုတဲ့ကမန့်ချက်တွေလည်းထွက်ပေါ်နေပါတယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကပြောဆိုထားပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်တယ်လို့ဆိုရတယ်လုံခြုံရေးတင်းကျပ်ကျပ်ချထားတဲ့အရက်ကကဘူးစ် Intercontinental Hotel ကိုလက်နက်ပစ်ဆုံကင်ဆောင်ထားတဲ့တာလီဘန်အသေးခံဘုံခွဲသမား၅ဦးကတိုက်ခိုက်ပြီးသတင်းတစ်ပတ်အကြာမှာအခုလိုထပ်မံပြီးကားဘုံခွဲတိုက်ခိုက်တာပါဟိုတယ်ကိုစီးနင်းတိုက်ခိုက်မှုအတွင်းလူပေါင်း22ဦးထက်မနည်းသေဆုံးခဲ့ပါတယ်အဲဒီသေဆုံးသူတွေထဲမှာအမေရိကန်၄ဦးထက်မနည်းအပြင်နိုင်ငံခြားသား14ဦးပါဝင်ပါတယ်အခုလိုလွန်ကြိုရေးတင်းတင်းကျပ်ကျပ်ချထားတဲ့နေရာမှာတိုက်ခိုက်ခံရတာကြောင့်အာဏာပိုင်ကြီးအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လုံလုံလောက်လောက်ကင်တွယ်ခြင်းမရှိဘူးဆိုပြီးတော့လည်းဝေဖန်နေကြပါတယ်။အာဖဂန်တောင်ပိုင်းဟဲမန်ပြည်နယ်ကစစ်အခြေစိုက်စခန်းတစ်ခုကိုဖောက်ခွဲရေးပစ္စည်းအပြည့်တင်ဆောင်ထားတဲ့ကားနဲ့အထေကန်ဖောက်ခွဲရေးသမားကတိုက်ခိုက်ပြီးနာယီပိုင်းအကြမ်းအခုလိုထပ်မံတိုက်ခိုက်တာပါ။ Net Ellie ခရင်ကတိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်6ဦးထက်မနည်းဒဏ်ရာရသွားပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုမှာကြိုတင်စီစဉ်ထားတဲ့ရက်မတိုင်ခင်ကြီးညာသွားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ပြည်ပြင်ပြောင်းလဲရေးအဆိုပြုချက်ကိုအမေရိကန်ရှေ့နေချုပ် Jeff Sessions ကထောက်ခံလိုက်ပါတယ်။အရေးချင်းကိုအခြေခံပြီးတော့အမှတ်ပေးတဲ့လူဝင်မှုကြီးကြပ်ရေးစနစ်ဟာအမေရိကန်ပြည်အောင်စုအတွက်အကျိုးရှိမဲ့စနစ်ဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားလုံခြုံရေးကိစ္စရပ်များဆိုင်ရာမိန့်ခွန်းကို Virginia ပြည်နယ် Norfolk ရေးတဲ့စခန်းမှာတောက်ချာနေကပြောကြားတော့သူပြောကြားသွားခဲ့တာပါ။လူဝင်မှုကြီးကြပ်ရေးနဲ့အကြမ်းဖက်မှုတွေ၊ရာဇဝတ်မှုတွေဘလို့ဆက်ဆက်မှုရှိကြောင်းဆိုတာကို Mr. Sessions ကအဓိကထားပြီးပြောကြားသွားပါတယ်။သူအဲလိုပြောကြားသွားတဲ့တနေ့တည်းမှာပဲဒီစီဇန်ကိုစတင်သူတွေကလည်းသူ့ကိုကန့်ကွက်ကြောင်းပြောခဲ့ကြပါတယ်။သူတကယ်ပိတ်မင်ကွန်ပြောတဲ့စာကြည့်လိုက်ရှင်မှာဆန္ဒပြသူ၁၀ခန်းစုဝေးခဲ့ကြပြီးတော့ရွှေပြောင်းခြေချသူတွေနဲ့ဒုက္ခတွေတွေကိုသူတို့ကြိုးစားပါတယ်လူမျိုးရေးခွဲခြားသူတွေကိုဒါအတိုင်းပြည်ကနေပြီးတခြားပို့ပြပါတရားဝင်နေထိုင်ခွင့်ရမထားသူတွေကိုပြန်မပို့ပါနဲ့ဆိုတဲ့ဆိုင်းဘုတ်တွေကိုကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်အောက်လွတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကလည်းတရားဝင်နေထိုင်ခွင့်မရှိတဲ့သူတွေပြန်ပို့ရေးအစိုးရရဲ့မူပေါင်းဟာဒီနိုင်ငံကိုရွှေ့ပြောင်းအခြေချနေထိုင်သူတွေကိုမုန်းတီးလို့ပြဋ္ဌာန်းဖို့ကြိုးစားတဲ့တရားပေါ်ကြောင့်လည်းလုံရဖြစ်ပါတယ်လို့ကြေညာချက်ထုတ်ပြီးတော့ပြောကြားသွားပါတယ်အစိုးရရန်ဒီယာလက်ပတ်ရေးအတွက်အသုံးစရိတ်ချပေးဖို့ဒီဖေဖော်ဝါရီလ10ရက်နေ့မတိုင်ခင်ဖေဖော်ဝါရီလအစောပိုင်းမှာပဲအခုသမရအဆိုပြုထားတဲ့အစီအစဉ်ကိုအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်နိုင်မှုအတွက်အင်ဗျူရောကမျှော်လင့်ထားပါတယ်ရှင်
။စီးရီးယားနိုင်ငံကခတ်တက်ခရီးသမားတွေရဲ့ဒေတာအတွင်းတပ်ဖွဲ့တွေကိုတိုးပြီးတော့ဆေးလွတ်သွားမှာဖြစ်တယ်လို့တူရကီသမရရစ်ချတ်တီအာရဝန်ကထပ်မံပြောဆိုလိုက်ပါတယ်။အဲဒီခတ်တက်ခရီးသမားတွေဟာတူရကီကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့ ခတ်တဘုံနေတဲ့ဆက်ဆက်မှုရှိတာကြောင့်မတူရကီတပ်ဖွဲ့တွေဟာတူရကီစီးရီးယားနယ်စပ်ကိုကျော်လွန်ပြီးစီးရီးယားကအာဖရင်ဒေသတွေအထိထိုးပေါက်ဝင်ရောက်နိုင်မှုအတွက်စဉ်းစားထားတယ်လို့အန်ကာရာမှာအာဒိုဝန်ကပြောလိုက်ပါတယ်မန်ဘစ်မြို့အထိစစ်စင်ရေးကိုတိုးချဲ့သွားမှဖြစ်ပြီးအီရက်နယ်စပ်ရောက်တဲ့အထိအကြမ်းဖက်သမားတွေမခိုးအောင်းနိုင်အောင်ဆောင်ရွက်ဖို့ရည်ရွယ်ထားတယ်လို့လည်းဆိုပါတယ်အဲ့လိုဆိုရင်တော့ဆီးရီးယားမှာ IS အချမ်းပတ်သမားတွေကိုနှင်းနှင်းတိုက်ခိုက်နေတဲ့နိုင်ငံတကာတပ်ဖွဲ့ဝင်တွေဖြစ်တဲ့ American တပ်ဖွဲ့ဝင်2000လောက်နဲ့တူရကီတပ်ဖွဲ့တွေရင်ဆိုင်ထိတိမှုတွေလည်းရှိလာနိုင်တာပါတူရကီတပ်ဖွဲ့ဝင်တွေရဲ့ Afrin စစ်စင်ရေးတပတ်အကြာမှာအာဒိုဝန်ကအခုလိုပြောကြားလိုက်တာဖြစ်ပြီး Manjib ကခါတပ်ဖွဲ့ဝင်တွေကိုအထောက်ပံ့ပေးနေတဲ့ American ကိုလည်းသူကပြစ်တင်ဝေဖန်ပါတယ်American စစ်ဌာနချုပ် Pentagon ကတော့တူရကီရဲ့ဒီစစ်စင်ရေးဟာကူညီရမရောက်တဲ့အပြင် IS တွေကိုနေနေချေမှုန်းနေတဲ့ဆောင်ရွက်မှုတွေကိုထိခိုက်စေနေကြောင်းပြောထားပါတယ်။ American တူရကီစစ်စင်ရေးဟာအခုသတင်းပတ်အတွင်းဆွေးရလာပြီးဒီတင်းမာလာတဲ့စစ်စင်ရေးကိုရှော့ချဖို့ဗုဒ္ဓဟူးနေ့က American နဲ့တူရကီသမ္မတတို့ဖုံးဆက်သွယ်ပြောကြားခဲ့ရတဲ့ပတ်သက်ပြီးတော့လည်းတမျိုးစီပြောဆိုအငင်းပွားနေကြပြောမှာတယ်။ American သမ္မတ Donald Trump ကသူ့ရည်တည်ချက်အတိုင်းအခိုင်အမာပြောဆိုဆွေးနွေးခဲ့တယ်လို့ဆိုပြီးအာဖရင်ကဒီတူရကီရဲ့အနေအထားနဲ့ပတ်သက်ပြီးသမရသတိထားပြောဆိုခဲ့တဲ့အတိုင်းဒီနိုင်ငံခြားရေးဌာနကလည်းအဲ့ဒီအတိုင်းရည်တည်ပါတယ်လို့ဆိုပါတယ်တူရကီဘက်ကတော့အာဖရင်ကတူရကီတပ်ဖွဲ့တွေရဲ့စီးရဲလှရှားမှုတွေအရှိန်လျှော့ချဖို့တောင်းဆိုခဲ့တာမျိုးမရှိဘူးလို့ပြောဆိုပါတယ်ခင်ဗျာ
ကမ္ဘာမှာဒီကနေ့ဇန်နဝါရီလ29ရက်နေ့ကိုဂျူးလူမျိုးတုံးတပ်ဖြတ်မှုအောက်မေ့ပွဲနေ့အဖြစ်နဲ့သတ်မှတ်ထားပြီးနိုင်ငံအသီးသီးမှအခမ်းအနားတွေဆင်နွှဲကြပါတယ်။1945ခုနှစ်ဒီကနေ့ Auschwitz နာဇီစခန်းကနေဂျူးတွေလွတ်မြောက်ခဲ့တာဖြစ်ပါတယ်။ဒီလိုမျိုးဂျူးနယ်ပွားတွေကိုနာဇီတွေလူမျိုးတုံးတပ်ဖြတ်မှုပြုလုပ်ခဲ့တာကိုအမှတ်ရနေစေဖို့ American ပြည်အောင်စု Washington မြို့တော်မှာတည်ရှိတဲ့ဂျူးလူမျိုးတုံးတပ်ဖြတ်မှုအောက်မေ့ပွဲ Holocaust ပြတိုက်ကဒီကနေ့အခမ်းအနားတစ်ခုကျင်းပပြီးနိုင်ငံကကအရာရှိတွေကိုအခမ်းအနားဖိတ်ကြားထားပါတယ်။ဒီလိုဖြစ်ရဆိုးကြီးတွေပေါ်ပေါက်ခဲ့တယ်ဆိုတာအနာဂတ်မျိုးဆက်တွေသိရှိနားလည်ဖို့အခုလိုအခမ်းအနားတွေမရှိမဖြစ်လိုအပ်ပါတယ်လို့ဥရောပတမကတာမကြီး David O'Sullivan ကပြောပါတယ်။ Saudi Arabia နိုင်ငံအခြေစိုက် Muslim ကမ္ဘာအဖွဲ့ချုပ်ရဲ့အတွင်းရေးမှူးချုပ် Dr. Mohammed Al Issa ကတော့ဒီလောက်ရက်ဆက်တဲ့ပြင်းမှုကြီးကိုစိတ်မနဲ့လူတယောက်အနေနဲ့ဘလို့မှလက်ခံခွင့်လွှတ်နိုင်စရာမရှိပါဘူးလို့ Holocaust ပြတဲ့ကိုစာရေးသားပေးပို့ပါတယ်။တောက်ကြာနေကဒီပြားလိုက်ကိုတွားရောက်ချီရှုရဲ့သူတွေထဲမှာတော့ American Democrat မလာနီယာ Trump နဲ့ပါဝင်ပြီးတော့အတွေ့အကြုံကအင်အားပြင်းပြော်ရင်ထဲမှာခံစားရပါတယ်လို့ Twitter လူမှုကွန်ရက်မှာသူရဲ့ခံစားချက်ကိုရေးလာပါတယ်။သူကစွန့်မွန်တောင်းတဲ့ဒတိုင်းရှိရက်ပြီးတော့အမတ်တရဖျောင်းတိုင်းထွန်းညှိနေတဲ့ပုံကိုလည်း Twitter စာမျက်နှာမှာတင်ထားပါတယ်။ American အိမ်ပြီးတော့ကတော့ဒီဖြစ်ရက်ကြီးဟာလူသမိုင်းကိုညစ်ဆွန်းစေတဲ့ဖြစ်ရည်ကြီးပဲလို့မှတ်ယူကြောင်းဒီလိုဖြစ်ရည်မျိုးဘရောမှထပ်မဖြစ်လာစေဖို့တန်ဋိဌံပြုကြောင်းတောက်ကြနေကပဲကြေညာချက်ထုတ်ပြန်ပါတယ်ရှင် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကလည်းထုံးလွှင့်ပေးနေပါလေရှင
်။စနေနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြည့်ညာနေပါရယ်။ရခိုင်အရေးအကြံပေးအဖွဲ့ကနေကိုယ်ဆန္ဒသဘောအလျောက်နှုတ်ထွက်လိုက်တာဖြစ်တယ်လို့မကြသေးခင်ကမှမြန်မာနိုင်ငံကပြင်လာတဲ့ American Wyatt တန်တမဟောင်း Bill Richardson ကပြောလိုက်ပါတယ်။ဘယ်သူကမှသူ့ကိုထုတ်ပြန်တာမျိုးမဟုတ်ပဲသူမထွက်ခင်အချိန်အထိအမျိုးသားလူမျိုးရေးအကြံပေးအပါဝင်အားလုံးကဒီသူမထွက်ဖို့အတွက်လူလူလားလားမြစ်တာရက်ခံရဲ့လို့လည်းဆိုရတယ်။အရာအားလုံးကိုဖုံးဖိပါထိဖို့လှုပ်ဆောင်နေတဲ့အကြံပေးအဖွဲ့ရဲ့အစီအစဉ်လေးကိုလက်မခံနိုင်ပေသူယုံကြည်အားအတိုင်းရက်တည်ဆောင်ရွက်ခဲ့လို့လည်း Mr. Richardson ကပြောပါတယ်။ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဆာရာကီယာစတီယာထိုင်းဦးဆောင်တဲ့ရခိုင်အရေးအကြံပေးအဖွဲ့မှာမစ္စတာရစ်ချတ်ဆန်ပါဝင်မြန်မာနဲ့နိုင်ငံတကာကအကြံပေးအဖွဲ့ဝင်10ဦးပါဝင်ပါတယ်။အဲဒီအကြံပေးအဖွဲ့နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုဆွေးနွေးရမှာကုလသမဂ္ဂနဲ့လူခွင့်အဖွဲ့တွေသတင်းမီဒီယာတွေပေါ်ဝေဖန်မှုတွေများပြားရှိခဲ့တယ်လို့ဖန်စီခန္ဓာရတဲ့ရိုက်တာသတင်းတောင်2ယောက်လွတ်မြောက်ရေးကူညီဆောင်ရွက်ဖို့ပြောရမှာလဲဒီရခိုင်အကြံပေးအဖွဲ့နဲ့မသက်ဆိုင်ကြောင်ဒေါက်တာနဲ့တုံ့ပြန်ခဲ့တယ်လို့မစ္စတာရစ်ချတ်ဆန်ကဆိုပါတယ်ကူညီကယ်ဆယ်ရေးအဖွဲ့တွေလွတ်လပ်စွာစောင့်ကြည့်အကဲခတ်မဲ့သူတွေအနေနဲ့ဒုက္ခသည်တွေနေရရင်ပြန်မှာအသေးချာစောင့်ကြည့်ကြည့်ရှုခွင့်မရှိဘူးဆိုရင်တော့ဒုက္ခသည်တွေနေရရင်ပြန်ဖို့အချိန်ဆောလွန်နေသေးတယ်လို့ကုလသမဂ္ဂရဲ့သဘောထားကိုလည်းသူ့အနေနဲ့ထောက်ခံကြောင်းမစ္စတာရစ်ချတ်ဆန်က VOA ကိုအတည်ပြုပြောရတယ်။ဒုက္ခသည်တွေကိုပြန်လည်စစ်စစ်လက်ခံရေးမြန်မာဆွေရရဲ့အစီအစဉ်တွေကိုအပြည့်အဝထောက်ခံကြောင်းရခိုင်အရေးအကြံပေးအဖွဲ့ကတော့ထောက်ခံထားပါတယ်ခင်ဗျာ။
နောက်ကိုရီးယားနဲ့တောင်ကိုရီးယားတို့အကြားမှာအိုလံပစ်အားကစားပွဲတော်ဆိုင်ရာဆွေးနွေးမှုတွေပြုလုပ်နေတာကြောင့်တော့ နိုင်ငံတကာကသဘောတူထားသလိုမြောက်ကိုရီးယားနိုင်ငံမှာနျူကလ িয়ার လက်နက်ကင်းရှေးရေးလှုပ်ဆောင်မှုတွေကနေအယုံပြောင်းမသွားစေချင်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်စ်ကပြောပါတယ်ကင်ဂျွန်နန်ဦးဆောင်တဲ့မြောက်ကိုရီးယားအစိုးရအဖွဲ့ဟာတကမ္ဘာလုံးအတွက်ချင်းချောင်းမှုကြီးတည်းရဖြစ်နေတော့မယ်လို့ဟာဝိုင်မှာရှိတဲ့ Pacific ဒေသဆိုင်ရာ American စစ်ဌာနချုပ်မှတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဆွန်ယန်းမူးနဲ့တွေ့ဆုံဆွေးနွေးပြီးတောက်ကြနေကပဲပြောကြားသွားတာပါဒီကိစ္စဟာနိုင်ငံတကာနဲ့ပတ်သက်တဲ့ပြဿနာဖြစ်လို့နိုင်ငံတကာရဲ့ဝိုင်းဝန်းဖြေရှင်းမှုလိုအပ်ပါတယ်နိုင်ငံတကာကတန်တမာရေးဖိအားပေးမှုတွေအရှိန်မလျှော့ပဲဆက်ပြီးတော့လှုပ်သွားမှာပါလို့ကာကွယ်ရေးဝန်ကြီး Mattis ကပြောပါတယ်ဒါမဲ့လေနိုင်ငံတကာကတုံ့ပြန်တဲ့နေရာမှာတန်တမာရေးနီးလန်းကိုဦးစားပေးလှုပ်ဆောင်မယ်ဆိုပေမဲ့ညှိနှိုင်းကြတဲ့အခါမှာတော့ဒီဘက်ကလည်းခိုင်ခိုင်မာမာရက်တီပြောဆိုနိုင်တဲ့အနေအထားရအောင်လို့စီရေးဆိုင်ရာနီးလန်းတွေကိုအသင့်ပြင်ရေးဆွဲထားမယ်လို့လည်းမြောက်ကိုရီးယားကိုကာကွယ်ရေးဝန်ကြီးကတတိပေးသွားပါတယ်ရှင်
။ကောင်ကိုရီးယားသမ္မတမွန်ဂျေအင်ဟာမိလောင်ခဲ့တဲ့စီရင်ကိုဒီကနေ့တွားရောက်ကြည့်ရှုခဲ့ပြီးအဲဒီမှာတည်ဆုံးသူတွေရဲ့မိသားစုဝင်တွေမိသက်ကယ်ဆယ်ရေးအဖွဲ့ဝင်တွေကိုဝမ်းနဲ့ကြောင်းပြောကြားခဲ့ပါတယ်။ကိုလည်းလှူရှာလေးကျင်ကန်လုတ်တဲ့ဒီယုံမှာမိလောင်နာကြောင့်လူပေါင်း29ဦးသေဆုံးပြီးတရင်ပတ်နိုင်ငံအကြမှာတောက်ကြောင်နေကတောင်ပိုင်းမြို့မာယန်ကဒီစီကျောင်းဆေးယုံမှာမိလောင်ပြီးတော့မိကုန်းငွေတွေကြောင့်လူ150ကျော်ဒဏ်ရာရခဲ့ပြီး40လောက်သေဆုံးခဲ့ပါတယ်။အခုလိုလူတွေထပ်မံသေဆုံးခဲ့တဲ့အတွက်ထိခိုက်ကြေကွေးရပြီးအားလုံးရှိမှမျက်နာပြရတာကိုလည်းရှက်ယုံမိပါတယ်လို့သမရကပြောပါတယ်ခင်ဗျာ။
ဟောင်ကောင်မှာမကြခင်လပိုင်းနေတွင်ကျင်းပမဲ့ရွေးကောက်ပွဲကနေပြီးတော့တကြွလှုပ်ရှားသူလူငယ်တူကိုဝင်ရောက်ရှင်ချိုင်ခွင့်ပိတ်ပင်လိုက်ပါ၏ဒီမိုကရေစီစနစ်ကိုလိုလားတဲ့ဒီမိုစစ်စတိုပါတီကအဖွဲ့ဝင်ဖြစ်တဲ့သူအသက်21နှစ်အရွယ်အက်ဂနက်ချောင်းကိုအခုလိုပိတ်ပင်လိုက်တာပါသူကမက်လာမှာကျင်းပမဲ့ရွေးကောက်ပွဲမှာဥရေပြူအမတ်နေရာတနေရာအတွက်ဝင်ရောက်ရှင်ချိုင်ကျင်းတာပါကိုဝိုင်ဆုံးဖြတ်ခွင့်တနည်းပြောရရင်တော့ဟောင်ကောင်ရဲ့လွတ်လပ်ရေးအတွက်ဆိုတာအပါဝင်ဒီမိုစစ်စတိုပါတီရဲ့ဦးတည်ချက်တွေကိုဟောင်ကောင်အစိုးရကသိပြီးတော့သဘောမကျတာဖြစ်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မအေးသင်နာကျော်တို့ပြောပြပေးခဲ့တာပါအခုဆက်လက်ပြီးတော့ Bill Richardson နဲ့တွေ့ဆုံမြင်မြန်ချက်ကိုတင်ပြပေးပါမယ်ရှင်မြန်မာဒီမိုကရေစီရေးကိုအစဉ်တစိုက်အားပေးထောက်ခံခဲ့သူ American ဝါရင့်တန်တမန်ဟောင်းလက်ဖြင့်စွမ်းရင်ဝင်ကြီးနဲ့ပြည်내အုပ်ချုပ်ရေးမှူးဟောင်းဖြစ်သူ Bill Richardson ကဒေါန်ဆန်းစုကြည်ဟာအာဏာရပြီးနောက်သဘောထားရည်တည်ချက်တွေပြောင်းလဲသွားသလိုစစ်တပ်နဲ့ထိတ်တဲရင်ဆိုင်ရမှာကိုလည်းစိုးရိမ်နေပြီးထိန်းချုပ်နိုင်စွမ်းလည်းမရှိကြောင်းနဲ့အကာအကွယ်တွေပေးနေတယ်လို့ဝေဖန်လိုက်ပါတယ်။ VOA သတင်းတောက်စင်ဒီရှင်းက Bill Richardson ကို Skype ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်
။ Governor Richardson, first just to clarify, did you resign from the advisory board or were you asked to leave and more importantly,
ဒီနေ့အုပ်ချုပ်ရေးမှူး Richardson ရှင်ပထမအဆုံးရှင်းပြစီချင်တာကအကြံပေးဖွဲ့တွေကကိုယ်တိုင်နှုတ်ထွက်တာလားသူတို့နှုတ်ထွက်ခိုင်းတာလားဆိုတာဖြစ်ပါတယ်ပိုအရေးကြီးတာကဘာကြောင့်နှုတ်ထွက်တာလဲ
Well I resigned they're claiming that I was fired but they were begging me to stay till the very last minute
ကျွန်တော်ကနှုတ်ထွက်တာသူတို့ကသူတို့ဖြုတ်ပစ်တယ်လို့ဆိုနေပါတယ်ဒါပေမဲ့ကျွန်တော်ကိုအဲ့ဒီမှာဆက်နေဖို့နောက်ဆုံးအချိန်ထိအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ကတောင်းပန်နေကြတာပါကျွန်တော်နှုတ်ထွက်တာအကြောင်းနှစ်ခုရှိပါတယ်ပထမတစ်ချက်ကအကြံပေးအဖွဲ့ဟာအမှားကိုဖုံးကွယ်ဖို့တတ်တတ်ဖြစ်ပြီးမြမအစိုးရရဲ့မူဝါဒတွေကိုခိုင်မာအောင်လုပ်ပေးဖို့ပဲဖြစ်တယ်လို့ကျွန်တော်ယူဆလိုပါဒုတိယတစ်ခုကအဖမ်းခံထားရတဲ့ writer သတင်းတော်နှစ်ဦးနဲ့ပတ်သက်ပြီးမျက်မျက်တတ်တာဂိုင်တွေကိုကျွန်တော်ကပွန့်ပွန့်လင်းလင်းအကြံပေးဖို့ကြိုးစားတာကိုဒေါန်ဆန်းစုကြည်ကဒေါသပေါက်ကွဲပြီးတုံ့ပြန်ပါတယ်ဒါဟာသူ့အနေနဲ့ပွန့်လင်းတဲ့အကြံပေးမှုကိုစိတ်မဝင်စားဘူးဆိုတာပြသလိုက်တာပါဒါဟာနှစ်ပေါင်း30ဒီမိုကရေစီရေးအတွက်ခိုင်မာတဲ့မိတ်ဆွေတွေအဖြစ်အတူတူလုပ်ကင်လာကြပြီးမှဖြစ်လာရတဲ့ကိစ္စပါ။ဒါဟာကျွန်တော်ရဲ့နှုတ်ထွက်မှုကြောင့်အစိတ်စိတ်အမွှာမွှာပြိုကွဲသွားခဲ့ပါပြီ
။ You know it's well documented that you've been a very good friend of Myanmar civilian leader Aung Suu Kyi for many many years and she asked you to join the council.
ဒီနေ့အုပ်ချုပ်ရေးမှူးကိုယ်တိုင်လည်းမြန်မာအရက်ဖက်ကောင်းဆောင်ဒေါက်ဆန်းစုကြည်နဲ့နှစ်ပေါင်းများစွာအင်မတန်ကောင်းမွန်တဲ့မိတ်ဆွေအဖြစ်ရှိလာခဲ့တယ်ဆိုတာအထောက်အထားတွေရှိပါတယ်။နောက်ပြီးသူကဒီနေ့အုပ်ချုပ်ရေးမှုကိုလည်းအဲ့ဒီကောင်စီထဲမှာပါဖို့ပြောကြားခဲ့တာလည်းဖြစ်ပါတယ်။အခု writer သတင်းတော်နှစ်ယောက်ကိစ္စပြဿနာလည်းဖြစ်နေပါတယ်။အဲ့ဒီဒေသမှာဖြစ်နေတဲ့ဒုက္ခရောက်နေသူတွေကိုကူညီဖို့နဲ့အချက်လက်တွေရအောင်လုပ်နေတဲ့ကုလသမဂ္ဂသတင်းတော်တွေနဲ့ကယ်ဆယ်ရေးလုပ်သားတွေကိုသူကိုယ်တိုင်ကရောပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါသလား
။ Yes, certainly her chairman was, but she also in various conversations has disparaged the UN, felt the UN wasunfair to her, the human rights investigation especially,
disparaging
ဟုတ်ပါတယ်အထူးသဖြင့်သူ့ရဲ့ဥက္ကဋ္ဌကပါဒါပေမဲ့သူကိုယ်တိုင်လည်းစကားပြောဆိုတဲ့အချိန်အတော်များများမှာကုလသမဂ္ဂကိုချိုးနှိမ်ပြီးပြောပါတယ်ကုလသမဂ္ဂဟာသူ့အပေါ်တရားမမျှတဘူးအထူးသဖြင့်လူအခွင့်အရေးစုံစမ်းစစ်ဆေးတဲ့နေရာမှာတရားမမျှတဘူးလို့ခံစားနေရပါတယ်နိုင်ငံတကာမီဒီယာတွေလူအခွင့်အရေးအဖွဲ့တွေကိုချိုးနှိမ်ပါတယ်ဒါတွေအားလုံးဟာလူအခွင့်အရေးစုံစမ်းစစ်ဆေးတဲ့ကိစ္စကိုစန့်ကျင်နေတာလို့ဆိုပါတယ်ဒီလူတွေဟာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်သူနဲ့အတူလုပ်ခဲ့ကြပါတယ်သူ့ကိုထောက်ခံခဲ့ကြသူတွေဖြစ်ပါတယ်အဓိကအဖြစ်သူ့ကိုနိုဘယ်ဆုချီးမြှင့်ခဲ့ကြသူတွေလည်းဖြစ်ပါတယ်ဒါကြောင့်သူ့အနေနဲ့အခုအခါမှာအများနဲ့တယောက်ဆိုတဲ့အခြေအနေငါတို့ကိုသူတို့ကစန့်ကျင်နေတယ်ဆိုတဲ့အခြေအနေခံစားနေရပါတယ်နောက်ပြီးတော့ WB Facebook ခံနေရတယ်လို့လည်းခံစားနေရပါတယ်သူဟာပြောင်းလဲသွားခဲ့ပါပြီ
Right I was going to ask if you were sort of blindsided and really surprised by this and
အခုစမေးချင်တာကတင်ငယ်အုပ်ချုပ်ရေးမှုကဒါတွေကိုကြိုမတွေးမိပဲရုပ်တရက်အံ့အားသင်ခဲ့ရတယ်ဆိုတဲ့သဘောလားပြီးတော့သူဟာအာဏာရှိတဲ့နေရာကိုရောက်လို့ပြောင်းလဲသွားတယ်လို့ထင်ပါသလားဒါမှမဟုတ်ရိုဟင်ဂျာတွေနဲ့ပတ်သက်ရင်သူ့အနေနဲ့မမြင်နိုင်မသိနိုင်တဲ့အခြေအနေမျိုးဖြစ်နေပါသလား
No I think she's changed she's assumed power She wants to get reelected. She's afraid to confront.
သူကအနာရလို့ပြောင်းလဲသွားတယ်လို့ထင်ပါတယ်။သူကပြန်ပြီးရွေးကောက်ခံနေပါတယ်။သူအနေနဲ့စစ်တပ်နဲ့ထိတ်တဲရင်ဆိုင်ရမှာကိုစိုးရိမ်ပါတယ်။စစ်တပ်ဟာအခြေခံအားဖြင့်ဒုက္ခသည်တွေကိုဆက်ဆံတဲ့ကိစ္စလို့အမျိုးသားလူမျိုးရင်းကိစ္စတွေကိုကင်တွယ်နေတာပါ။ရက်ဆက်ကြမ်းကြုတ်မှုတွေအတွက်လည်းသူတို့မှာတာဝန်ရှိတယ်လို့ထင်ပါတယ်။လူတွေအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့ကိစ္စတွေမှာလည်းသူတို့ပါဝင်ပါတယ်။ဒုက္ခသည်တွေကိုကူညီပေးမဲ့အစားဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ပို့မဲ့ကိစ္စဟာပြဿနာကိုပိုမိုခက်ခဲစေပါတယ်။သူတို့လုံခြုံရေးအတွက်အာမခံချက်မပေးနိုင်ပါဘူး။ဒီအခြေအနေတွေကိုဒေါ်ဆန်းစုကြည်ကရင်ဆိုင်ရမှာကြောက်လန့်နေပါတယ်။အခုကမှစစ်တပ်နဲ့သူဥဆောင်တဲ့ရဲသားအစိုးရတို့ကြားအာဏာခွဲခြားမှုရှိနေပါတယ်။ဒါပေမဲ့သူ့အနေနဲ့စစ်တပ်ဟာဒီအလုပ်တွေကိုဆက်မလုပ်အောင်တွန်းအားပေးတာမှဥဆောင်မှုပြက်ကွက်နေပါတယ်။သူ့အနေနဲ့စစ်တပ်ကိုထိန်းချုပ်နိုင်ခြင်းမရှိပါဘူး။သို့တော့အရေးကြီးတာကသူကမပြောဘဲနေုံသာမကစစ်တပ်ကိုအကာအကွယ်ပေးနေတဲ့အချက်ကသူပြောင်းလဲသွားပြီဆိုတာပြသခြင်းပဲဖြစ်ပါတယ်။ဒါဟာနိုင်ငံတကာတိုင်းဝမ်းနဲ့ပတ်သက်လာရင်မြန်မာနိုင်ငံအတွက်ပြဿနာတွေအများကြီးပေါ်ပေါက်လာစေတာဖြစ်တယ်လို့ထင်ပါတယ်
။ Right what would you say to critics who say that Aung San Suu Kyi
ဒေါ်ဆန်းစုကြည်အနေနဲ့စစ်ဖက်ခေါင်းဆောင်တွေနဲ့အာဏာခွဲဝေထားတဲ့အတွက်တတိထားရှောင်လန်းနေရတယ်လို့ဝေဖန်သူတွေတခါသူ့ကိုလူသိရှင်ကြားဝေဖန်မှုတွေဟာအကျိုးရုပ်စေတယ်လို့ပြောနေသူတွေကိုပြည်내အုပ်ချုပ်ရေးမှုအနေနဲ့ဗာပြောချင်ပါတယ
်ကျွန်တော်ကနိုင်ငံရေးသမားတယောက်ပါအာဏာရှိနေသူတွေကိုဘယ်လိုညှိနှိုင်းရမလဲဆိုတာသိဖို့လိုအပ်ပါတယ်လူတကာကိုတိုက်ခိုက်နေုံနဲ့မရပါဘူးဒါပေမဲ့ဒေါ်ဆန်းစုကြည်အနေနဲ့စစ်တပ်လုပ်တာတွေကိုသဘောတူလွန်းနေတယ်လို့ကျွန်တော်ထင်ပါတယ်သူတို့ကိုကောက်ွယ်နေတာတွေရက်ပြီးဟေးစစ်တပ်ဒီမကြီးစမ်းရိုဟင်ဂျာတွေကိုဆက်ပြီးမနှိမ့်ဆက်နဲ့တော့ဆိုတာမျိုးပြောပြီးကောင်းဆောင်မှုကိုပုံမူပြသတင်ပါတယ်ဒီအရေးကြီးတဲ့ပြဿနာတွေကိုကံတွယ်ဖို့အတွက်ငါတို့အဖြစ်တစ်ခုရှာကြရအောင်လို့ပြောရမှာဖြစ်ပါတယ်မနောက်နိုင်ငံတွေနိုင်ငံတကာအတိုင်းဝိုင်းနဲ့ကုလသမဂ္ဂအမေရိကန်ပြည်ထောင်စုကနေဒါဥရောပသမဂ္ဂတို့ကိုတောက်လျှောက်အပြစ်တင်နေမဲ့အစားပေါ့စစ်တပ်ကိုရင်မဆိုင်ဘဲနဲ့အားလုံးကိုလှည့်ပြီးတော့ပြဿနာရှာနေမဲ့အစားဒါမျိုးတွေလုပ်တင်ပါတယ်စစ်တပ်ကိုရှောက်ရမ်းတာတွေလုခွင့်ပေးနေမယ်အစား
Right we just got word that the advisory board is now back
Green ဒုက္ခသည်တွေနေရရင်ပြန်ပို့ရေးအစိုးရရဲ့အစီအစဉ်ကိုအကြံပေးဖွဲ့ကအခုထောက်ခံနေတယ်ဆိုတာကိုကျမတို့ကြားခဲ့ရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုထင်မြင်ပါသလဲ
Well I think that's part of the whitewash look the government of Bangladesh
ဒါကအချင်းချင်းမှကိုဖုံးကွယ်ဖို့ကြိုးပမ်းတဲ့တစ်စီတစ်ပိုင်းဖြစ်တယ်လို့ကျွန်တော်ထင်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂလူ့အခွင့်အရေးအုပ်စုကအခုလိုဌာနေပြန်ပို့ရေးအစီအစဉ်ဟာအစဉ်သင့်မဖြစ်သေးဘူးလို့ပြောခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်မို့လို့ဒုက္ခသည်တွေအနေနဲ့သူတို့ရဲ့လုံခြုံရေးအတွက်စိတ်မချရတဲ့အတွက်ကြောင့်ဘင်္ဂလားဒေ့ရှ်အစိုးရကဌာနေပြန်ပို့မဲ့ကိစ္စကိုဆိုင်းငံ့ထားတာပါ။ဒုက္ခသည်တွေကသူတို့လည်းအစုလိုက်အပြုံလိုက်အသက်ခံကြရတဲ့အခြေစိုက်လိမ့်မယ်လို့ထင်နေကြပုံရပါတယ်။နိုင်ငံသားဖြစ်ရေးနဲ့ပတ်သက်ပြီးတော့လည်းသူတို့မှအာမခံချက်မရှိပါဘူး။သူတို့တွေကိုနိုင်ငံသားဖြစ်ခွင့်ရမယ်လမ်းဖွင့်ပေးတင်ပါတယ်။သူတို့နေရင်တွေဘေးကင်းစွာပြန်နိုင်လိမ့်မယ်လို့လည်းအာမခံချက်မရှိပါဘူး။အဲ့ဒီနေရင်တွေလည်းဖြက်စီးခံထားရပါတယ်။အခုဖြစ်ရကလည်းအမှန်ကိုဖုံးကွယ်ဖို့ကြိုးပမ်းလာလို့ကျွန်တော်ထင်ပါတယ်။အခုကိစ္စနဲ့ပတ်သက်ပြီးကျွန်တော်နောက်ဆုံးပြောချင်တာကအကြံပေးအဖွဲ့ဟာကျွန်တော်မပါဘဲနဲ့ဒေါ်ဆန်းစုကြည်နဲ့တိတ်တဆိတ်ပြေဆုံးခဲ့ပါတယ်။ကျွန်တော်ကိုသူတို့ကအဲ့ဒီမှာမပါစေချင်တာကကျွန်တော်ပွန့်ပွန့်လင်းလင်းပြောတဲ့အကြံပေးချက်ကိုသူတို့မကြားချင်လို့ဖြစ်ပါတယ်။ဒီချက်က ကျွန်တော်အခုလိုနှုတ်ထွက်ဖို့ဆုံးဖြတ်ရတဲ့အချိန်တွေကိုစိုက်စီတဲ့အချက်ပဲဖြစ်ပါတယ်ကျွန်တော်ရဲ့အကြံပေးချက်တွေကိုသူတို့ကလက်မခံကြပါဘူးဒါကြောင့်ကျွန်တော်နှုတ်ထွက်ခဲ့တာပါ
Do you think the Trump administration is doing enough to help?
Really, again, but the look, the man Trump is so young. Long, 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 long. Kuni, we pay the look. Oh, Tim Adler.
Yeah, I stand. I gotta say, the Trump administration has spoken out.
So no, don't even go. Ruinja, we go. Gong Gong, Mo Mo, Tabu. You do ma. So long, see you. But the look, Trump is so young. Top of your jaw, get beat up. The thing now, we learn your way to le. So, so, see, see, be the look. Top beat your tab. ကျွန်တော်ကအမေရိကန်တမ်မကြီးကလည်းဒီကြောင်းနဲ့ပတ်သက်လို့ရှင်းပြပါရယ်လွန်ခဲ့တဲ့တလကနိုင်ငံရေးဝန်ကြီးတီလဆန်ကလည်းကျွန်တော်ကိုခေါ်ပြီးသူတို့ဘာလုပ်နေလဲဆိုတာကိုပြောပြပါရယ်ဒါကြောင့်ထရမ့်အစိုးရနဲ့နိုင်ငံရေးဌာနတို့ကလူ့အခွင့်အရေးကိစ္စနဲ့ပတ်သက်လို့အရေးယူဆောင်ရွက်ထားတယ်လို့ကျွန်တော်ထင်ပါရယ်ဒီကိစ္စကိုသမရနဲ့ကင်းကင်းကွာကွာထားနိုင်ပြီးအဆင်ပြေလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်။ What do you think it be done to get those two journalists released?
တရင်နောက်နှစ်ဦးပြန်လည်လွတ်မြောက်ရေးအတွက်ဘယ်လိုလှုပ်ဆောင်သင့်တယ်လို့ထင်ပါတယ်
။ Well, there has to be more international pressure.
နိုင်ငံကပြောပြမှုပိုလိုအပ်တယ်လို့ကျွန်တော်ထင်ပါတယ်။ဒေါ်ဆန်းစုကြည်နဲ့စစ်တပ်တို့ကဒီလက်ရှိအခြေအနေဟာသူတို့အတွက်နိုင်ငံကမှာအထောက်အကူမဖြစ်စေဘူးဆိုတာကိုသဘောပေါက်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။ဒါကိုဖြေရှင်းနိုင်မယ့်နည်းရှိပါတယ်။ဒီလိုသူရှိနေကြမှာလူငယ်ချမ်းသာခွင့်ပေးဖို့အာဏာရှိပါတယ်။ဒါကိုသူတို့ချက်ချင်းလုပ်ပေးတင်တယ်လို့ကျွန်တော်ထင်ပါတယ်။လက်ရှိအခြေအနေဟာမြန်မာအစိုးရပုံရိပ်အတွက်အိမ်မက်ဆိုးကြီးဖြစ်စေပါတယ်။ဒါအပြင်ထောင်ချောက်ဆင်ပြီးဖမ်းခဲ့ကြတဲ့အတွက်ဒါဟာသတင်းထုတ်တွေအပေါ်မှာမတရားပါဘူး။နိုင်ငံတော်လျှို့ဝှက်ချက်နဲ့ပတ်သက်တဲ့ဘယ်ဥပဒေတွေကိုမှလည်းသူတို့မချိုးဖောက်ပါဘူး။ဘာကိုမှလည်းသူတို့ထုတ်မပြောခဲ့ကြပါဘူး။သူတို့ကလူအစုလိုက်အပြုံလိုက်တတ်ထားတဲ့နေရာတွေကိုတွေးရှိကြပါတယ်။ဒီတပ်ဖြတ်မှုတွေကိုရိုဟင်ဂျာတွေရောလူရင်းကြမဟုတ်တဲ့လူတွေဥပမာစစ်ဘက်ကကျူးလွန်ခဲ့ကြတာပါဒါကြောင့်မို့ဒီကိစ္စကိုမမြန်ဖြေရှင်းဖို့လိုပါတယ်ကျွန်တော်ထင်တာကနိုင်ငံတကာဖိအားပိုပေးတင်ပါတယ်အဓိကအာဏာရှိသူတွေဖြစ်တဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒေါ်ဆန်းစုကြည်တို့အနေနဲ့လူသိရှင်ကြားဒါမှမဟုတ်တရားတွေ့ဆုံပြီးဒီကိစ္စကိုဆွေးနွေးဖို့လိုပါတယ်ဒီကိစ္စကြောင့်နိုင်ငံဟာအတော်လေးထိခိုက်နေပါတယ
် So we talked about what the State Department is doing on Myanmar.
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နိုင်ငံသားရေးဌာနကဘာလုပ်နေတယ်ဆိုတာကျွန်တော်တို့ပြောခဲ့ပါတယ်။ American ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံအပေါ်ဒဏ်ခတ်အရေးယူမှုတွေပြန်ပြီးချမှတ်တင်တယ်လို့ယူဆပါသလား
? No, I don't think so. I sanctions, economic sanctions particularly hurt poor people.
ကျွန်တော်တော့အဲ့ဒီလိုမထင်ပါဘူး။တန်ခတ်ရေးယူမှုအထူးသဖြင့်စီးပွားရေးတန်ခတ်မှုဟာဆင်းရဲသားလူတို့ကိုအထူးသဖြင့်ထိခိုက်စေပါတယ်။ကျွန်တော်ဟာမြန်မာလူတို့ကိုတိတ်ကိုချစ်ခင်ပါတယ်။သူတို့မှာတာဝန်ရှိတယ်လို့ကျွန်တော်မယူဆပါဘူး။အခြေအနေတစ်ခုမှာစစ်ဘက်ကတချို့အပေါ်ပြစ်မှတ်ထားရေးယူတာမျိုးလုပ်ချင်လဲလို့ပေါ့။ဒါပေမဲ့နိုင်ငံတကာတိုင်းဝန်ဟာဒီအချိန်မှာဒေါ်အောင်ဆန်းစုကြည်ကိုကြောခိုင်းပစ်လိုက်တဲ့လို့ကျွန်တော်မယူဆပါဘူး။ဒီအခြေအနေဆက်ဖြစ်နေရင်တခုခုတော့လုပ်ရပါမယ်။အဖြေကတော့ထိတွေ့ဆက်ဆံတာပါပဲ။အနောက်နိုင်ငံတွေနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဒေါ်အောင်ဆန်းစုကြည်နဲ့ထိစပ်တင်ပြီးသူ့အနေနဲ့လည်းအလားတူလုပ်တင်ပါတယ်။အခင်းအကျင်းတစ်ခုခုရှိလာအောင်လုပ်တင်ပါတယ်။တင်းမာမှုလျော့ပေါင်းအောင်လုပ်ပြီးလက်ရှိမှာဒုက္ခခံစားနေရတဲ့ဒီဒုက္ခတွေတွေဂုံတိတ်ခါရှိလူသားဆန်စွာပြုမှုဆက်ဆံခံရတယ်လို့ခံစားရစေမဲ့နိလန်းတွေကိုရှာဖွေရမှာပါ
။ Right and I hope this is not too personal but do you feel like you could still have the relationship with Aung San Suu Kyi to reach back?
တိတ်ကြီးပုံကိုရေးမဆန်လွန်းဘူးလို့ကျွန်မယူဆပါတယ်။ဒေါ်ဆန်းစုကြည်နဲ့ပြန်ပြီးထိဆက်ဖို့ရာဆက်ဆံရေးရှိနေနိုင်အောင်မယ်လို့ယူဆပါသလား
။ Well, I'd be prepared to be helpful but right now no. She's probably furious at me.
တော့ဘူးဖြစ်စီဘူးကျွန်တော်ပြင်ဆင်ထားမှာပါ။ဒါပေမဲ့လောလောဆယ်တော့မဟုတ်ပါဘူး။သူကကျွန်တော်ကိုဒေါသထွက်နေနိုင်ပါတယ်။ဒါကအချိန်အတော်ကြာရှိနေဦးမှာပါ။ကျွန်တော်ဗီဇာလျှောက်ကြည့်ဖို့စူးစမ်းမှာမဟုတ်ပါဘူး။ဒီနိုင်ငံကိုကျွန်တော်ချစ်ပါတယ်။ဒီနိုင်ငံနဲ့ပတ်သက်လို့သူနဲ့ပတ်သက်လို့ကျွန်တော်အများကြီးပတ်သက်လှုပ်ဆောင်ထားတာပါကျွန်တော်ဖောင်ဒေးရှင်းလုပ်ငန်းတွေလည်းအများကြီးရှိထားပါတယ်တန်တမန်ဒူးအနေနဲ့ကျွန်တော်ရဲ့လှုပ်ဆောင်မှုပါဒါပေမဲ့လောလောဆယ်မှာတော့မရှိတော့ပါဘူးပြန်ပြီးပြည်လဲဖို့အခြေအနေကြီးတစ်ခုရှိရမယ်လို့ကျွန်တော်ထင်ပါတယ်အမြဲတမ်းလည်းဖြစ်သွားနိုင်ပါတယ်ဒါပေမဲ့ကျွန်တော်နားလည်ပါတယ်ကျွန်တော်လှုပ်လိုက်တာကအသေးအဖွဲပါသူ့ရဲ့မိတ်ဆွေတွေတောင်မှကြောခိုင်းနေကြတာပါမိတ်ဆွေတယောက်စီကနေပွင့်လင်းတဲ့အကြံဉာဏ်မျိုးသူရရပါမယ်အဲ့ဒီလိုအကြံဉာဏ်ယူဖို့အဆင်သင့်မဖြစ်ဘူးဆိုရင်အဲ့ဒါဟာသူ့အတွက်ရောမြန်မာနိုင်ငံအတွက်ပါဆိုးရွားတဲ့ကိစ္စဖြစ်သွားပါလိမ့်မယ
်။ Thank you so much Ambassador. Anything else you need like to say?
ကျေးဇူးတင်ပါတယ်တမ်မတ်ကြီး။တမ်မတ်ကြီးနောက်ထပ်ပြောလို့ရတဲ့အခြားချက်တွေရောရှိပါသေးသလား?
No, you got it all.
မရှိတော့ပါဘူး။အားလုံးပြည့်စုံပါတယ
်။ Okay, real pleasure talking to you, sir.
Okay, အခုလိုတွေ့ဆုံမေးမြန်းခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်။
အမေရိကန်ဟွာရင်တန်တမန်ဟောင်းဘစ်ရစ်ချစ်စန်ရဲ့ VOA သတင်းတောက်စင်ဒီရှင်းဆက်သွယ်မြင်းမြန်းချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
်။ဒေါ်ရရှင်များရှင်ဒီခိုင်ပြည်နယ်မြောက်ဦးမြို့မှာမကြသေးခင်ကဆန္ဒပြသူတွေတေချေထိခိုက်တာတွေကြုံခဲ့ရတဲ့ဖြစ်ရပ်ကြောင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စူဝေးခွင့်နဲ့ပတ်သက်လို့မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာပါဗျ။မြန်မာနိုင်ငံမှာအရက်သားစုရတက်လာပြီမဲ့လေဆန္ဒပြဖို့စူဝေးဖို့ခွင့်ပြုချက်ရဖို့လိုအပ်နေစေဖြစ်ပါတယ်။ဆန္ဒပြဖို့စူဝေးဖို့ခွင့်ပြုချက်ယူနေရတဲ့ငြိမ့်စုစီလိုလူသိများတဲ့ဥပဒေဆက်ထားတဲ့မတဲ့လွတ်လပ်စွာထုတ်ဖော်ခွင့်ပြောဆိုခွင့်တွေကိုအကန့်အသတ်ဖြစ်နေတဲ့ဥပဒေတွေဘာတွေရှိနေတယ်လဲဆိုတာတွေကိုVOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လီလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင
်။ည9:00ခွဲမှာစတင်တဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA မြန်မာပိုင်းစနေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။နောက်တစ်နေ့ကျည9:00ကနေ10:00အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 1963ညလိုင်းဒိုမီတာ25 kHz 9335လိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းလာမီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုကိုအောင်ပြောပြပေးပါမယ်ရှင
်။အာဖဂန်နစ္စတန်မြို့တော်ကဘူးကလူစီကားရအရက်မှာအသေးခံကားဘုံးခွဲတက်ခိုက်တာကြောင့်လူ40ထက်မနည်းသေဆုံးသွားပြီး150လောက်ဒဏ်ရာရသွားတယ်လို့အာဖဂန်ကျန်းမာရေးဌာနပြောခွင့်ရကသတင်းမီဒီယာတွေကိုပြောပါတယ်။မြို့လယ်ပိုင်းကပြည်ထောင်ရုံဟောင်းသားမှာဒီကနေ့ပေါက်ကွဲတဲ့ဘုံးကြောင့်တက်လာတဲ့မိခိုးတွေကိုအဝေးကတော့လှမ်းမြင်နိုင်တယ်လို့မြင့်မြင့်တပ်သူတွေကပြောပါတယ်။အသေးခံဘုံးခွဲသမားဟာပေါက်ခွဲပစ္စည်းတွေအပြည့်တင်ဆောင်ထားတဲ့အရေးပေါ်လူနာရင်ကားနဲ့ပေါက်ခွဲတိုက်ခိုက်ခဲ့တာလို့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရက VOE ကိုအတည်ပြုပြောပါရယ်နောက်ထပ်လဲတည်ဆုံတဲ့သူတွေအရေးအတွက်အများတက်ရှိလိမ့်မယ်ဆိုတဲ့ခမန်းချက်တွေလည်းထွက်ပေါ်နေပါရယ်စီးရီးယားနိုင်ငံကခတိုက်ခိုက်ရေးသမားတွေရဲ့ဒေတာတွင်ဒီတပ်ဖွဲ့တွေကိုတိုးစေလွတ်သွားခြင်းကြောင့်တူရကီသမ္မတရစ်ချတ်တီအာရဝန်ကထပ်မံပြောဆိုလိုက်ပါရယ်အဲ့ဒီခတိုက်ခိုက်ရေးသမားတွေဟာတူရကီအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ခတ်တဘုံနေနဲ့ဆက်ဆက်မှုရှိတာကြောင့်မှာတူရကီတပ်ဖွဲ့တွေဟာတူရကီစီးရီးယားနယ်စပ်ကိုကျော်လွန်ပြီးတော့စီးရီးယားကအာဖရင်ဒေတာရဲ့ထိထိုးဖောက်ဝင်ရောက်နိုင်မှုအတွက်စဉ်းစားထားတယ်လို့အန်ကာရာမှာဒီအာဒူဝန်ကပြောပါတယ်မန်ဘစ်မြို့အထိစစ်ဆင်ရေးကိုတိုးချက်သွားမှာဖြစ်ပြီးအီရတ်နယ်စပ်ရောက်တဲ့အထိအကြမ်းဖက်သမားတွေမခိုးအောင်းနိုင်အောင်ဆောင်ရွက်ဖို့ရည်ရွယ်ထားတယ်လို့လည်းဆိုပါတယ်ကမ္ဘာမှာဒီကနေ့ဇန်နဝါရီလ28ရက်နေ့ကိုဂျူးလူမျိုးတုံးတပ်ဖြတ်မှုအောက်မေ့ပွဲနေ့အဖြစ်သတ်မှတ်ထားပြီးနိုင်ငံအသီးသီးမှအခမ်းအနားတွေဆင်နွှဲနေကြပါတယ်1945ခုနှစ်ဒီကနေ့မှာအော့ရှဝစ်နာဇီစခန်းကနေလွတ်မြောက်ခဲ့ကြတာပါဒီလိုဂျူးနယ်ဝါတွေကိုနာဇီတွေဒီလူမျိုးတုံးတပ်ဖြတ်မှုပြုလုပ်ခဲ့တာတွေကိုအမှတ်ရနေစေဖို့အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်မှာတည်ရှိတဲ့ဂျူးလူမျိုးတုံးတပ်ဖြတ်မှုအောက်မေ့ပွဲ Holocaust ပြရိုက်ကဒီကနေ့အခမ်းအနားတစ်ခုကျင်းပပြီးနိုင်ငံတကာကအရာရှိတွေကိုအခမ်းအနားကိုဖိတ်ကြားထားပါတယ်ခင်ဗျာ
တရင်အချင်းချုပ်ကိုကိုအောင်ပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လွှင့်မှုကမဆုမွန်ဖြစ်ပြီးစစ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နရှွာခက်လေးဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လွှင့်ညနေ 6:00-9:00 လိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.
်